Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်အောက်တိုဘာလ14ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျမကသင်ကီထိုက်ပါ
ကျမအေးသနာကြပါရှင်အရှိအလယ်ပိုင်းက IS စစ်သေးကြွားတွေကိုနှိမ်နှင်းရေးဗျူဟာတွေအတွက်အမေရိကန်သမ္မတနဲ့စစ်တပ်အကြီးအကဲတွေဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်ဟောင်ကောင်မှာတော့ဒီမိုကရေစီရေးဆန္ဒပြကြတဲ့တပိတ်စခန်းတွေကိုရဲတွေကလိုက်လံရှင်းလင်းပြနေပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညနေပိုင်းမှာပြောပြပေးပါမယ်မသိကြီ
းကောင်းပါပြီရှင်ဒီညနေပိုင်းမှာနားဆင်ကြရမယ့်သတင်းဆောင်မတွေတဲမှာတော့
ကျွန်တော်ကိုင်းကြီးအာလုံးကကျွန်တော်ညီညီလက်တွဲပြီးတော့ကျွန်တော်တို့အမျိုးသားရဲ့ကျွန်တော်တို့ပြည်သူရဲ့ချက်ကပ်
ကိရင်အမျိုးသားအစီအယုံ KNU အောက်ကနေခွဲထွက်ခဲ့တဲ့လက်နက်ကိုင်အဖွဲ့တွေပြန်လည်ပေါင်းစည်းတော့မယ်ဆိုတဲ့အကြောင်းပါရှင်တစ်ဆက်တည်းမှာပဲကချင်ပြည်နယ်ဘက်မှာတော့ KIA နဲ့မြန်မာအစိုးရတပ်တွေကြားတင်းမာမှုတွေကိုလည်းတင်းပြပေးဖို့ရှိပါတယ်ဒီနောက်မှာတော့အမျိုးသမီးတွေခေါင်းဆောင်ကြမဲ့နိုင်ငံရေးပါတီအကြောင်းမြန်မာပြည်သူတွေအတွက်စားသုံးကုန်တွေဘေးကင်းလုံခြုံမှုအာမခံချက်ဘလောက်ရှိလဲဆိုတာတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြမှာပါ
ซีเรียเนี่ยอิรักနိုင်ငံတို့က IS Islamic စစ်သွေးကြွားတွေကိုညွန်မောင်းတပ်တွေတိုက်ခိုက်နှိမ်နှင်းရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ American သမ္မတဘရက်အိုဘားမားဟာ American တပ်မှုကြီးတွေနဲ့ဒီကနေ့အင်္ဂါနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ Washington မြို့တော်အပြင်ဘက်က Andrews လေတဲ့အခြေဆိုင်စခန်းမှာပြုလုပ်မဲ့ဒီစီဝေးပွဲမှာတော့ညွန်မောင်းတပ်တွေစစ်စင်ရေးမှာကြုံရတဲ့အခက်အခဲစိန်ခေါ်မှုတွေနဲ့ရှစ်ဆက်လှုပ်ဆောင်ရမယ့်ဗျူဟာတွေကိုဆွေးနွေးကြမှာဖြစ်တယ်လို့ American ပူရဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Martin Dempsey ရဲ့ပြောခွင့်ရသူကဆိုပါတယ်။ဒီစီဝေးပွဲကိုတူရကီအပါဝင်နိုင်ငံပေါင်း20ခန့်ရဲ့ကိုယ်စားလှယ်တွေလည်းတက်ရောက်ကြမှာပါ။IS Islamic စစ်သွေးကြွားတွေကို American ဦးဆောင်တဲ့ညွန်မောင်းတပ်တွေထိုးစစ်ဆင်ဖို့တူရကီနိုင်ငံကစစ်အခြေစိုက်စခန်းတွေကိုအသုံးပြုခွင့်ပေးမယ်လို့တူရကီအစိုးရကသဘောတူလိုက်ပြီဆိုတာမဟုတ်ကြောင်းတူရကီအရာရှိတွေကတနင်္လာနေ့ကပဲညင်းဆိုသွားပါတယ်American အရာရှိတွေကတော့ဒီကိစ္စဆွေးနွေးနေကြဆဲဖြစ်ပါတယ်စီးရီးယားနယ်စပ်နဲ့မိုင်60ကျော်အကွာလောက်မှာရှိတဲ့အင်ဂျလစ်လေတပ်အခြေစိုက်စခန်းကိုအသုံးပြုခွင့်တော့ပေးလိုက်ပြီလို့တနင်္ဂနွေနေ့ကပဲပြောသွားခဲ့ပါတယ်ရှင
်ယူကလီးယားရေးစစ်ဆေးဖို့အီရန်နိုင်ငံဟာ American ဥရောပနိုင်ငံတွေနဲ့နောက်တစ်ကြော့ထပ်မံညှိနှိုင်းဆွေးနွေးပွဲကိုဒီကနေ့ပြန်ဆလိုက်ပါတယ်အီရန်သမ္မတဟာဆန်ရူဟာနီရဲ့ကြေအေးဆွေးနွေးမဲ့အစည်းအဝေးတစ်ခုဟာရှေ့လာတဲ့အထမြောက်အောင်မြင်နိုင်လိမ့်မယ်လို့ဆိုပါတယ်ဒီကိစ္စအတွက်အမေရိကန်ဥရောပကိုယ်စားလှယ်တွေဟာအင်ကာဘူတူနှစ်ရက်ကြာအီရန်တာဝန်ရှိသူတွေနဲ့ဗီယက်နာမြို့မှာအီရန်နျူကလ িয়ার အရေးဆွေးနွေးကြမှာဖြစ်ပါတယ်။အီရန်ရဲ့ယူရေနီယံသန့်စင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အီရန်နဲ့အနောက်နိုင်ငံတွေကြားတန်တမာရေးမပြေမလည်ဖြစ်ပြီးတစ်ကမ္ဘာလုံးပြင်းမှန်းနေကြပြီလို့သမ္မတရူဟာနီတနင်္လာနေ့ညရုပ်သံမှာပြောကြားလိုက်ပြီးတဲ့နောက်ဖြည့်ရှင်းနိုင်မယ့်အဖြစ်တစ်ခုရကျင်ပါတယ်လို့သူကပြောပါတယ်။နျူကလ িয়ার အရေးဆွေးနွေးပွဲတွေကိုတိတ်ကြန့်ကြာလွန်နေလို့ပြည်ထောင်လာကုလသမဂ္ဂညီလာခံအပြင်ဘက်တည်ထောင်ဆွေးနွေးပွဲအတွင်းသမ္မတရူဟာနီပြောဆိုခဲ့တာကအီရန်ခေါင်းဆောင်တွေပေါ်အကောင်းမြင်စေခဲ့ပါတယ်နျူကလ িয়ার ဆွေးနွေးပွဲအတွက်သတ်မှတ်ထားတဲ့နိုဝင်ဘာလ24ရက်ကြော်သွားခဲ့ရင်တောင်မှသူ့အနေနဲ့ဆက်လက်ညှိနှိုင်းသွားမှာဖြစ်တယ်လို့သမ္မတရူဟာနီကပြောပါတယ်အမေရိကန်အပါဝင်ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေပါဝင်တဲ့ P5+1 အဖွဲ့ကအီရန်နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဖို့နီလန်းရှာနေကြပေမဲ့အီရန်ကနျူကလ িয়ার လက်နက်ထုတ်မှာကိုသူတို့စိုးရိမ်နေကြပါတယ
်ယူကရိန်းနိုင်ငံမှာခရီးမီးယားဒေသမလာရုံကရုရှားနိုင်ငံနဲ့တွားပြီးပေါင်းဆက်လိုက်ပြီးတဲ့နောက်၄ချိန်မြောက်အပြောင်းအလဲဖြစ်တဲ့ကာဝေးရေးဝန်ကြီးတူကိုလွှတ်တော်ကအတည်ပြုလိုက်ပါတယ်အော်ဂိုလော့ကွန်ပိုင်းကဒေါနက်စ်ဒေသအရှေ့ပိုင်းအစိုးရတပ်တွေကြီးကျယ်ရှုံးနိမ့်ခဲ့ရလို့ပြင်းပြင်းထန်ထန်ဝေဖန်ခံနေရပြီးတော့ရာထူးကနှုတ်ထွက်သွားတဲ့ Valerian Helite နေရာမှာယူကရိန်းအိမ်ဆောင်တပ်အကြီးအကဲ Stefan Poltorek တာဝန်ယူမှာဖြစ်ပါတယ်အပြစ်ခံရစေဖို့အရင်လောက်ကသဘောတူလက်မှတ်ရေးထိုးခဲ့ပေမယ့်အစိုးရတက်တွေနဲ့ခွဲထွက်ရေးတက်ဖွဲ့တွေနိုင်ငံအရှိကျန်းကတချို့နေရာတွေမှာဆက်ပြီးတော့တိုက်နေကြတာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေလက်ဗရော့တို့ဟာယူကရိန်းရာရှိတွေနဲ့ဒီကနေ့ပါရီမြို့တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်ပြီးတော့နေဆက်ကနေရုရှားတက်တွေပြန်ရုပ်သိမ်းဖို့ကိစ္စကိုဦးစားပေးဆွေးနွေးမှာပါအီတလီနိုင်ငံမီလန်မြို့မှာကျင်းပမဲ့အာရှဥရောပအထိပ်သီးဆွေးနွေးပွဲရဲ့ဘေးရွက်ဖြစ်နေဒီသတင်းပတ်ကုန်ပိုင်းမှာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့တွေ့ဆုံမှုပြင်ဆင်နေတဲ့ရုရှားသမ္မတပူတင်ဟာတနင်္ဂနွေနေ့ကတော့ယူကရိန်းနယ်စပ်ကတပ်သား18,000ကိုပြန်ရုပ်သိမ်းပေးဖို့အမိန့်ပေးခဲ့ပါတယ် ယူကရိန်းခွဲထွက်ရေးတပုံခေါင်းဆောင်တွေကသူတို့ကိုရုရှားစစ်သားတွေကကူညီနေပါတယ်လို့ပြောနေပေမဲ့ရုရှားအစိုးရကတော့သူတို့တပ်တွေယူကရိန်းနိုင်ငံနဲ့ဝင်နေတာကိုခိုင်ခိုင်မာမာညှင်းဆိုနေတာဖြစ်ပါတယ်ရှင်
။လိုင်ဗီးရီးယားနိုင်ငံမှာအလုပ်လုပ်နေတဲ့အီဗိုလာရောဂါကူးစက်ခံရသူအသက်56နှစ်အရွယ်ကုလသမဂ္ဂဆေးဝန်ထမ်းတဦးဟာစိန့်ဂျော့ဆိုတဲ့ဆေးရုံမှာဒီကနေ့သေဆုံးသွားပါတယ်။အထူးကုသမှုခံယူနေတုန်းသေဆုံးသွားတာဖြစ်ပါတယ်။လိုင်ဗီးရီးယားကကုလသမဂ္ဂဝန်ထမ်းတဦးစီမှာအီဗိုလာရောဂါလက္ခဏာတွေ့ရတယ်လို့အောက်တိုဘာလ6ရက်နေ့မှာကုလသမဂ္ဂကကြေညာခဲ့ပြီးကျန်တဲ့ဝန်ထမ်း42ဦးစီမှာတော့အဲ့ဒီလက္ခဏာမတွေ့ရသေးဘူးလို့ဆိုပါတယ်။လိုင်ဗီးရီးယားဟာအီဗိုလာရောဂါကူးစက်မှုအများဆုံးဖြစ်တဲ့နိုင်ငံဖြစ်ပြီးအနည်းဆုံးလူ4000မှာအဲ့ဒီယောဂါဆွဲကပ်ခဲ့တာပါဒီကူးစက်ပိုးကြောင့်လိုင်ဗီးရီးယားနိုင်ငံမှာလူ2300သေဆုံးခဲ့ရပြီးအဲ့ဒီထဲမှာကျန်းမာရေးဝန်ထမ်း60တိကမှာ95ဦးပါဝင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်အီဘိုလာနဲ့ပတ်သက်ပြီးလိုင်ဗီးရီးယားမှာအရေးစွန်လုတ်ကန်နေရတာကြောင့်ဝန်ထမ်းတွေကိုအပိုကြီးဆောင်ပေးဖို့လိုင်ဗီးရီးယားကျန်းမာရေးလူသားအဖွဲ့ကတောင်းဆိုထားပါတယ်အဲ့လိုလာသာတိုးမပေးရင်တနင်္လာနေ့မှာဆန္ဒပြမယ်လို့ချင်းချောက်ခဲ့ပေမဲ့ဝန်ထမ်းတွေကမနေ့ကအလုပ်ဆင်းခဲ့ကြပါတယ်ခင်ဗျာ
ဗီအိုအမေရိကန်အသံညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုအမေရိကန်တန်ကနေဒေတာရင်သတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။ထိုင်းနိုင်ငံတောင်ပိုင်းကော့တောင်အပန်းဖြေကျွန်းမှာဗြိတိရှ်ကဘာလှည့်ခီးစဉ်နှစ်ဦးအသက်ခံရတဲ့အမှုကိုစုံစမ်းစစ်ဆေးနေတာမှာဒီကနေ့တော့မတင်ကလို့အဖမ်းခံထားရတဲ့မြန်မာရွှေ့ပြောင်းလုပ်သမားနှစ်ဦးကိုကော့ဆမွေခရိုင်တရားရုံးကိုတက်သေးတွေနဲ့အတူခေါ်ယူသွားခဲ့ပါတယ်။ဗြိတိန်နိုင်ငံကဟန်နာဝီသရစ်နဲ့ဒေးဗစ်မီလာတို့နှစ်ဦးကိုတက်တယ်ဆိုပြီးတော့မတင်ကလို့အသက်22နှစ်အရွယ်ကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့ကိုဖမ်းထားတာပါ။သက်သေတွေဟာကော့တောင်ကျွန်းပေါ်ကအလုပ်သမားတွေဖြစ်ပြီးတော့အလုပ်လုပ်ရင်းနဲ့ရွှေ့ပြောင်းသွားနိုင်လို့တရားခွင်မဆခင်မှာစုံစမ်းစစ်ဆေးဖို့အစိုးရရှေ့နေတွေကပန်ကြားတာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့လည်းစုံစမ်းစစ်ဆေးတဲ့လုပ်ငန်းစဉ်ကတိတ်ပြီးတော့အလင်းစလိုနိုင်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်နေတာပါ။အဖမ်းခံထားရတဲ့အလုပ်သမားနှုတ်ကသူတို့တက်တယ်ဆိုပြီးဝင်ခံထားတယ်လို့ရဲကပြောပေမဲ့လည်းသူတို့နှစ်ဦးကိုအခုချိန်ထိတရားရုံးမတင်ရသေးတယ်လို့ကိုရိုင်းထရက်ဆိုလျှောက်လဲတာလည်းမလုပ်ရသေးပါဘူး။ဒီတော့တွင်မှာပဲအလုပ်သမားနှစ်ယောက်ရဲ့မိဘတွေထိုင်းနိုင်ငံစီသွားဖို့အစီအစဉ်နေပြီးတော့ထိုင်းနိုင်ငံအခြေဆိုင်မြန်မာအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကအကူအညီပေးသွားမယ်လို့ဒီကနေ့ရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။သူတို့ကိုထိုင်းနိုင်ငံဝင်ဖို့ဗီဇာကိစ္စရောက်တဲ့အခါမှာလုံခြုံရေးကိစ္စတွေကိုအကူအညီပေးဖို့မြန်မာသမရယုံနဲ့မြန်မာနိုင်ငံဆိုင်ရာထိုင်းတန်ယုံတို့ကနှုတ်ကပတ်ပေးထားတယ်လို့မိဘတွေကပြောပါတယ်ရှင်။
နိုင်ငံရေးပြည်ပြောင်းလဲမှုတွေလုပ်ဖို့သတင်းနှစ်ပတ်ကြာတောင်းဆိုဆန္ဒပြနေကြတဲ့ဟောင်ကောင်မြို့လယ်ကတပိတ်စခန်းတွေကိုရဲတွေကလွှတ်တွေပေါင်တူတွေတုံးပြီးဒီကနေ့လိုက်လံရှင်းလင်းနေခဲ့ပါတယ်။အဒီကယုံနှင်းနီးဟောင်ကောင်ရဲတွေဟာ Queensway လမ်းမပေါ်ကဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြဆိုင်းဘုတ်တွေကိုဆုပ်ဖြဲယာယီတဲတွေကိုဖျက်ဆီးခဲ့ကြပါတယ်။ဒီလိုရကြောင့်ဆန္ဒပြသူတွေကရဲတွေကိုတားဆီးခြင်းတော့မရှိပါဘူး။ဆန္ဒပြသူတွေရဲ့တရားမဝင်တပိတ်စခန်းကိုတင်းလာနေမှာရှင်းလင်းမှုစူးစမ်းခဲ့ပေမဲ့မအောင်မြင်ခဲ့လို့အခုဆိုရင်ဒီကနေ့ရှင်းလင်းခဲ့တာဒုတိယမြောက်နေ့ဖြစ်ပါတယ်။ရဲတွေရှင်းလင်းပြီးသတင်းနှစ်ပတ်ကြာပေးထားခဲ့တဲ့ Queensway လမ်းမကြီးဒီကနေ့နေ့ပိုင်းမှာစပီကားတွေပြေးဆွဲနေပါတယ်။အဲ့ဒီမတိုင်ခင်ကားတွေသွားနိုင်ဖို့အတွက် Causeway Bay ဆိုတဲ့လမ်းမကိုရှင်းလင်းခဲ့ပါတယ်။
နောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းဟာအများအမြင်ကွင်းကနေရက်ပေါင်း40ကျော်ပြောင်းနေပြီးတော့အခုအစိုးရပိုင်းသတင်းဌာနတွေမှာပြန်ထွက်ပေါ်လာပါတယ်။မစ္စတာကင်ဟာလူနေအိမ်ရက်ွက်တစ်ခုနဲ့သိပ္ပံအဖွဲ့စည်းတစ်ခုကိုတွားရောက်ကြည့်ရှုပြီးတော့လူရုပ်လုံစင်တိုင်းလိုအပ်တာတွေကိုညွှန်ကြားသွားခဲ့တယ်လို့မြောက်ကိုရီးယားအစိုးရရဲ့သတင်းတွေမှာဒီကနေ့ပဲပြောထားပါတယ်။အမဲရောင်ဒုတ်ကောက်ကိုဘဲဘဲလက်နဲ့ကင်ပြီးတော့ထောက်ထားတဲ့မစ္စတာကင်ပြောင်းရင်နေတဲ့ပုံတွေကို KCN ရုပ်သံနဲ့သတင်းစာတို့မှာဖော်ပြကြပါတယ်ရှင်။
တနင်္လာနေ့ညပိုင်းကအယ်ဆာဗီရိုနိုင်ငံမှာပြင်းအား 9.4 မဂနီတျူရှိတဲ့ငလျင်ကြောင့်လူတဦးသေဆုံးခဲ့ရပါတယ်ခင်ဗျာ။ Direct from Washington The
Voice of America The OA ငကနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကုညာဝင်းအောင်တို့ချိန်ညာပေးခဲ့တာပါရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်။အပြည့်အခက်ရက်စဲရေရယူထားတဲ့ကရင်လက်နက်ကင်လေးဘွဲတို့ပူးပေါင်းဖို့တက်ဆိုင်ရာတပ်ဖွဲ့တာဝန်ရှိသူတွေသဘောတူလက်မှတ်ထိုးလိုက်ပါပြီ။ ကော်တူးလေးတက်မတော့ KAF ဆိုတဲ့ခေါင်းစဉ်အောက်မှာတပ်ဖွဲ့တွေအားလုံးစုစည်းနိုင်ဖို့ကနဦးပြင်ဆင်ချက်ခြေလှမ်းဖြစ်တယ်လို့ဆိုပါတယ်။ဘလို့စဉ်းစားရည်ရွယ်ချက်နဲ့လက်နက်ကင်တပ်တွေစုစည်းရတယ်လဲဆိုတာကိုတော့ထိုင်းခြေဆိုင် VOE မြန်မာပိုင်းရဲ့သတင်းတောက်မအေးအေးမာကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ကရင်လူလူရဲ့တောင်းဆိုချက်အရ KNU ကရင်မျိုးသားအစည်းအရုံးရဲ့ကွန်ကရစ်ကနေညီညွတ်ရေးအတွက်လှုပ်ဆောင်ဖို့အတွက်မူချထားခဲ့တာပါကရင်မျိုးသားအစည်းအရုံးအလန်းတော်အောက်ကနေခွဲထွက်ပြီးတိုက်ပွဲဝင်နေကြတဲ့ကရင်လက်နက်ကိုင်တွေကိုစုစည်းဖို့အတွက်ပြီးခဲ့တဲ့လတွေတုန်းကဆွေးနွေးမှုတွေလုပ်ခဲ့တာပါအခုအခါမှာတော့ကရင်ပြည်နယ်တွင်းမှာမငြိမ်သက်မှုတွေနဲ့တိုက်ပွဲတွေပြန်ဖြစ်လာတဲ့အတွက်စိုးရိမ်စရာအခြေအနေအောက်မှာကရင်လက်နက်ကိုင်အဖွဲ့တွေစုစည်းပြီးအောက်တိုဘာလ23ရက်နေ့ကသဘောတူညီမှုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အခုသဘောတူညီမှုထဲမှာတော့ကရင်လက်နက်ကိုင်တစ်ဖွဲ့ချင်းအပေါ်မှာစော်ကားမှုထိပါမှုတွေလှုပ်လာမယ်ဆိုရင်အားလုံးကခုခံတိုက်ပွဲဝင်ကြမယ်ဆိုတဲ့အကြောင်းတွေပါဝင်တာပါ။ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ရဲ့စီဦးစီးပထမတန်းဘိုးချုပ်မဲ့အေစင်ကတော့ညီညာရေးလုပ်ငန်းစဉ်ကိုဆက်လုပ်ရင်းနဲ့ကရင်တပ်ဖွဲ့တွေအချင်းချင်းကာကွယ်သွားမှာဖြစ်တယ်လို့ဆိုပါတယ်။
အဲ့တော့နေချဝစီဖိုင်ရဲ့သွားတဲ့ကာလမှာပို့ပြီးတော့တဆင့်နှင့်လာတော့ကျွန်တော်တို့အားလုံးလူမျိုးစုတွေရောကျွန်တော်တို့ရှိတဲ့ကျွန်တော်ဒီကရင် KMU ရောကစုဒီဇီနဲ့သွားကြဘူးသွားပြီးတော့သွားတွေ့လိုက်တဲ့အခါမှာဂျင်းမီတဂျင်းဒီဂျင်းမီတဂျင်းကနေဒီနောက်ဆုံးကြတော့အခုကဒီတိုက်ပွဲတွေပြဖြစ်လာတယ်လှုပ်ရှားမှုသဘောထားတွေစိုးရစရာအလားအချင်းကြီးတွေရှိတယ်ယုံကြည်မှုတိဆောက်ရေးရဲ့လက္ခဏာကနည်းနည်းလေးကြောင်းလဲလာတဲ့အနေအထားမှာရှိတယ်ကျွန်တော်တို့ကလည်းဒီပညာရေးထက်မှာလည်းကျွန်တော်ကရင်အားလုံးကကျွန်တော်ညီညီလက်တွဲပြီးတော့ကျွန်တော်တို့အမျိုးသားရဲ့ကျွန်တော်တို့ပြည်သူရဲ့ကြာကပ်ရဖို့တကယ်လို့လူအားလိုက်ကျွန်တော်တို့လှုပ်ရဖို့အဲ့ဒါတော့ဒီပညာရေးမှာအဲ့လိုရှိတယ်။ဆိုလိုတာကကျွန်တော်ငိတ်ချာရေးကျိုးပါတဲ့ကာလမှာဆက်ဒီလိုဖြစ်လာရင်ကျွန်တော်ကာကွယ်ကြဘူး။ဝမ်းကောင်းမအောင်မှကြာထားလိုက်တဲ့ပုံမှာအကုန်လုံးကျန်တဲ့အဖွဲ့ကြီးတွေဖျက်သိမ်းမလား။ဖျက်သိမ်းလို့လည်းမရသေးပါဘူးဒီကာလလေးမှာတော့အကုန်လုံးပြပြီးတော့စုမြညာနဲ့စုအမျိုးသားအလံတော်တစ်ခုအောက်မှာပဲရှိကြဖို့ခံကြဖို့ပြည်သူဒီကျွန်တော် KF ကောင်းဆောင်မှုအောက်မှာခံကြဖို့အဲ့ဒီလိုပဲလုပ်ကြရမှာဖြစ်အဲ့ဒါပထမအဆင့်နောက်ဒုတိယအဆင့်ကတော့ကျွန်တော်ငင်းချာရေးတိခါရဆဲရေးကနေနေရှိဝါစီစွာရဲ့နောက်ငင်းချာရေးပြဆောက်နိုင်ဖို့ကအခုလက်ရှိအတိခါရဆဲအဆင့်တော့မရှိသေးပါဘူ
းတပ်ဖွဲ့တွေထဲမှာ KNU ကရင်မျိုးသားစည်းရုံးရဲ့တပ်ဖြစ်တဲ့ KNLA တပ်ကိုစားဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ဘောကျော်ဟဲDKBA ကိုစားဘိုးချုပ်စောလားပွဲ KNDO စီဦးစီးချုပ်ဘိုးချုပ်နာတာမြ KNU KNL ညဉ့်ညဲ့ကောင်စီတက်ကိုစားဗျူဟာမှုဘုံမှုကြီးတိုက်ကတော့ဥဆောင်ပြီးကော်တူးလေတက်မတော်ကိုဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်ဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကဘုံမှုကြီးစောဆန်းအောင်ကတော့ကော်တူးလေတက်မတော်ကိုတက်မှုအလုံးရဲ့သဘောတူညီချက်နဲ့ကရင်လူလူရဲ့တောင်းဆိုချက်အရပြင်ဆင်လှုပ်ဆောင်ပြီးဖွဲ့စည်းထားတာဖြစ်ကြောင်းပြောပြပါတယ်
ဟိုတကယ်တမ်းဟိုတာဝန်ရှိတဲ့လူအပ်နေတဲ့အချိန်မှမူတည်ပြီးတော့ဟိုအချိန်ယူပြီးတော့ပြုစုပြောင်းအောင်ပြင်ဆင်ပြီးတော့လှုပ်ဆောင်ချက်တွေဖြစ်တယ်ဗ
ျမကြသေးခင်တုန်းကတော့မြန်မာအစိုးရတက်တွေနဲ့ DKBA တက်တွေဟာတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါကရင်ဒုက္ခတွေယာနဲ့ချီပြီးထိုင်းနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ရတဲ့အထိဖြစ်ရတဲ့တိုက်ပွဲတွေအတွင်းနှစ်ဖက်တင်းမာမှုတွေရှိခဲ့ပါတယ်အခုကရင်လက်နက်ကိုင်တွေစုစည်းထားတဲ့ကော်တူးလေတက်မတော်နဲ့ KNDO လို့ခေါ်တဲ့တက်တွေဟာကရင်တော်လှန်ရေးစကတဲ့ကရှိခဲ့တဲ့တက်များဖြစ်ပြီးဖြတ်သိမ်းထားခြင်းမရှိဘဲကရင်မျိုးသားလွတ်မြောက်ရေးတက်တင်တဲ့အတူလှုပ်ရှားဆောင်ရွက်နေတာဖြစ်ပါတယ်။ကော်တူးလေတက်မတော်ကိုတော့ကရင်လက်နက်ကင်တွေစုစည်းတဲ့အခါမှာအားလုံးကလက်ခံတဲ့အတွက်အဲ့ဒီနာမည်ကိုရွေးချယ်ပြီးအဲ့ဒီအောက်မှာတက်တွေစုစည်းလိုက်တာဖြစ်တယ်လို့လဲ KNU စစ်ဦးစီးပထမတန်းဗိုလ်ချုပ်မဲ့အေစင်ကဆိုပါတယ်။ကော်တူးလေN Force လို့ခေါ်တဲ့ကော်တူးလေတက်မတော်ရဲ့ထုတ်ပြန်ချက်ထဲမှာတော့ကရင်မျိုးသားတွေရဲ့အကျိုးစီးပွားကိုကာကွယ်နိုင်ဖို့တက်မတော်ဖြစ်ဖွဲ့စည်းထားတဲ့အဖွဲ့၄ဖွဲ့ဟာတခုတည်းသောကရင်အမျိုးသားလန်တော်အောက်ကနေရှိနေကြပြီးတဖွဲ့ဖွဲ့ကိုထိပါစော်ကားလာမယ်ဆိုရင်တညီတညွတ်တဲ့ခုခံကာကွယ်သွားဖို့ဆိုတာရီဒီမိုကရေစီရေးကိုပိုင်ပြဋ္ဌာန်းခွင့်နဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုတိုင်းရင်းသားတပ်ပေါင်းစုတွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမယ်ဆိုတာတွေကိုဖော်ပြထားပါတယ်ရှင်
မအေးအေးမှသတင်းပေးပို့ခဲ့တာပါအခုကတော့ကချင်ဘက်ကစီးရီးတင်းမာမှုအခြေအနေတွေကိုကြည့်ချရအောင်ပါမကြာခင်ကကြောက်စိမ့်တူးဖော်ခွင့်နေပြန်လဲခွင့်ပြုခဲ့တဲ့ကချင်ပြည်နယ်ဖားကန့်ဒေသမှာအစိုးရတပ်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့အကြားစီးရီးအရတင်းမာမှုတွေရှိနေပြီးဒေသခံရွာသားတွေကတိုက်ပွဲတွေပြန်ဖြစ်လာမှာကိုစိုးရိမ်နေကြပါတယ် လုံးလုံးစင်မှာဖားကန်ဒေတာအောင်ပါလီကြောက်စိမ့်မော်မှာအခြေပြုထားတဲ့ KIA တပ်စခန်းကိုအစိုးရတပ်ကဒီညနေအပြီးစုခွာခိုင်းနေပြီး KIA ဘက်ကလည်းစုခွာပြီးမဲ့ရေရောင်မတွေ့ရတာကြောင့်ရွာသားတွေကစိုးရိမ်နေတာဖြစ်ပါတယ်။သတင်းပြည်စုံကတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့နှစ်အတန်ကြာပြည်ပင်ထားရကဒီနှစ်စက်တင်ဘာလ၁ရက်နေ့ကစပြီးဖားကန်ဒေတာမှာကြောက်စိမ့်တူဖို့ခွင့်ပေးပြီးတဲ့နောက်လုပ်ငန်းတွေပြန်လည်စတင်ချိန်မှာအခုလိုတင်းမာမှုတွေဖြစ်လာခဲ့တာပါ။လက်တလောဖားကန်ဒေတာမှာတင်းမာနေတဲ့အခြေအနေကိုဒေတာကန်တဦးကအခုလိုပြောပါတယ
်။မင်းရကဒီကရက်နေ့ရက်ဖားဒီဘာသာရေးကောင်းဆောင်တယ်။မင်းကျန်ဒီညပေါ့မင်းကပြောတဲ့ဒီည6နာရီမှာအပြည့်အစုံပြောင်းသွားပါဒီကင်ရဲ့ cake တွေမပြောင်းလို့ရှင်ကျွန်တော်တို့အလုံးအရင်ကျွန်တော်တို့ဝင်ပါခင်ဗျားတို့ကိုနေနေ10မိနစ်လုပ်မယ်ဆိုတော့ဒီ yes တန်ပေးလိုက်တာပေါ့။အဲ့ဒီအတွက်ကြောင့်ဘာလို့လဲဆိုတာဒီကျေးရွာမှာရှိတဲ့အဲဒီဒေတာကန်ဒီကတတော်ကိုစိုးရင်လည်းတော့ဘေးဘက်ထွက်ပြေးရမလဲတို့တချို့ကအရောက်တရာလောက်တော့သူတို့ရဲ့ဒီအထွက်ကဖို့နဲ့ပြောင်းတဲ့လူတော်အခုရှိနေတယ်ဒီမှာ
ဖကန်ဒေတာမှာအဓိကအခြေစိုက်ထားတာကတော့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာ2ရဲ့လက်အောက်ခံတရင်6ဖြစ်ပြီးအစိုးရဘက်ကဒီဒေတာမှာလှုပ်ရှားနေတဲ့တပ်မ66ကပြောင်းရွှေ့ဖို့တောင်းဆိုတာဖြစ်တယ်လို့လည်းပြောပါတယ် KIA တပ်မဟာ2ကထိပ်ပိုင်းအရာရှိတဦးကတော့အစိုးရစစ်တပ်ဘက်ကသူတို့ကိုပြောင်းရွှေ့ခိုင်းတဲ့အပေါ်မှာအခုလိုပြောဆိုပါတယ
်မြစ်ကဟိုဆရာဒီကိုလိုပန်းဒီကိုလာဒီမှာတပ်မ66တပ်မမုတ်နေဒီမှာငငယ်ဆပါချင်းဆက်တဲ့ဘောပေါ့အဲပြောရလို့ကြားပါတယ်ဟာကျွန်တော်တော့ဘယ်လိုပြောလဲဆိုတော့ကျွန်တော်စစ်တပ်ဆိုတော့ကျွန်တော်အပေါ်ကအမိန့်ကိုပေးနာခံမလို့ဆိုရပါတော့ခင်ဗျာ
မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ကျအရာရှိကဒီကိစ္စနဲ့ပတ်သက်ပြီးမသိရသေးကြောင်းသာတုံ့ပြန်ပါတယ်။ KIA နဲ့နှိစက်သူတဦးကတော့လောလောဆယ်မှာ KIA ဘက်ကမပါခစစ်တိုင်းမှုနဲ့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးစီကိုဖားကန့်ဒေတာကအခြေအနေကိုအကြောင်းကြားထားတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လအတွင်းကဖားကန့်ဒေတာမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးအဲ့ဒီနောက် KIA နဲ့အစိုးရနှစ်ဖက်ကိုယ်စားလှယ်တွေပါဝင်တဲ့ပူးတွဲပဋိပက္ခဖြည့်ဆည်းရေးကော်မတီမှာဆွေးနွေးညှိနှိုင်းပြီးတဲ့နောက်တိုက်ပွဲတွေဟာငြိမ်သက်နေခဲ့ပါတယ်။လောလောဆယ်မှာတော့ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်အတွင်းမှာအစိုးရတပ်မတော်နဲ့ရှမ်းကရင်စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားမှာတိုက်ပွဲတွေဖြစ်ခဲ့သလိုစီရေးတင်းမာတာတွေလည်းရှိနေပါတယ်။ဒီလိုတိုက်ပွဲနဲ့စီးရဲတင်းမာမှုတွေကပုံမကျေပြန့်လာမယ်ဆိုရင်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးနေတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးကိုထိခိုက်လာမယ့်အခြေအနေလည်းရှိနေပါတယ်
။ကိုမိုးစောပြောပြပေးခဲ့တာပါ။အခုကတော့အမျိုးသမီးတွေဦးဆောင်ကြမဲ့နိုင်ငံရေးပါတီထူထောင်လိုက်တဲ့အကြောင်းပြောပြပေးမှာပါ။မွန်ပြည်နယ်မှာမွန်အမျိုးသမီးတွေဦးဆောင်တဲ့နိုင်ငံရေးပါတီတရက်ကိုတည်ထောင်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်နေပြီလို့ခေါင်းဆောင်တွေကပြောပါတယ်။အမျိုးသမီးတွေအနေနဲ့နိုင်ငံရေးဦးဆောင်မှုအခမ်းကဏ္ဍမှာပါဝင်ဖို့နဲ့လာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်အရွေးခံသွားမယ်လို့လည်းဆိုပါတယ်။အမျိုးသမီးပါတီအနေနဲ့မွန်ပြည်နယ်ကိုအခြေခံဖွဲ့စည်းတည်ထောင်သွားမှာဖြစ်တယ်လို့တိုင်းရင်းသားပြည်နယ်ဒေသတွေမှာလည်းတိုးချဲ့သွားမယ်လို့ပြောပါတယ်ရှင်။ဒီအကြောင်းကိုတော့ကိုနိုင်ကွင်းကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်မှာပထမဆုံးအမျိုးသမီးတွေတက်တက်ပါဝင်ဦးဆောင်တဲ့အမျိုးသမီးပါတီတရက်ကိုဖွဲ့စည်းပြီးဒီကနေ့မနေ့နေပြည်တော်ရွေးကောက်ပွဲကော်မရှင်မှာနိုင်ငံရေးပါတီတည်ထောင်ခွင့်မှတ်ပုံတင်နေပြီလို့ပါတီရဲ့ဥက္ကဋ္ဌမိသန်းရှင်ကပြောပါရယ်အမျိုးသမီးပါတီကိုတည်ထောင်ရတဲ့အကြောင်းရင်းကိုတော့ပါတီရဲ့ဥက္ကဋ္ဌမိသန်းရှင်ကအခုလိုပြောပါရယ်အမျိုးသမ
ီးဘွားကိုမြှင့်တင်ခြင်းလို့နောက်ပြီးတော့လက်ရှိဖြစ်နေတဲ့ပေါ့နော်နိုင်ငံရေးရှင်တွေမှာအမျိုးသမီးတွေကအခုဒါတွေနဲ့ရင်မောင်းဆန်းပြီးတော့ကိုယ်လူမျိုးအတွက်ပေါ့နော်တိုင်းပြည်အတွက်ကျေးဇူးတင်တဲ့ပုံစံရယ်နောက်ပြီးတော့အမျိုးသမီးတွေကလည်းလည်းမြှင့်တင်နိုင်ဖို့ရည်ရွယ်ချက်နဲ့ပဲကျွန်တော်တို့ဒီပါတီကိုခြောက်ခဲ့တာပါတကယ်လို့ပါတီမဖွဲ့ဘူးဆိုလို့ရှိရင်ကျွန်တော်တို့အမျိုးသမီးတွေကတခြားပါတီမှာဝင်လို့ရှိရင်ကျွန်တော်တို့အများနဲ့ခလေးနေရမှာပဲရတယ်လေကျွန်တော်တို့ရဲ့အမျိုးသမီးကလည်းကြည့်ပြီးတော့လည်းဒီပါတီကိုထောင်လိုက်တာပ
ါအမျိုးသမီးတွေအနေနဲ့နိုင်ငံရေးပါတီတည်ထောင်ခွင့်အမှတ်ပုံတင်ကြလာရင်မွန်ပြည်နယ်ကိုအခြေခံပြီးလာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားမယ်လို့လည်းမိသားရှင်ကပြောပါတယ်မွန်ပြည်နယ်အတွင်းမှာဆိုရင်မွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့မွန်မျိုးသားပါတီရဲ့ဆိုပြီးနှစ်ဖွဲ့ရှိနေပါတယ်ခုလိုအမျိုးသမီးပါတီကပါဝင်ရောက်ရှင်ပြိုင်မယ်ဆိုရင်မထိခိုက်တဲ့လမ်းကြောင်းကိုရှာပြီးညှိနှိုင်းသွားမယ်လို့ပါတီရဲ့ဥက္ကဋ္ဌမိသန်းရှင်ကပြောပါတယ်။အမျိုးသမီးပါတီအနေနဲ့မွန်ပြည်နယ်ကိုအခြေခံပြီးဖွဲ့စည်းတည်ထောင်သွားမှာဖြစ်တယ်လို့တိုင်းဒေသပြည်နယ်ဒေသတွေမှာလည်းတိုးချဲ့လှုပ်ဆောင်သွားမယ်လို့လည်းသူကဆက်ပြောပါတယ်။ ယူတာပွဲဝင်နေနေရမှာမွန်ပြည်နယ်ဆိုရင်မွန်မျိုးသမီးတွေဒီကတော့ရှောင်းပြည်နယ်တို့ဝင်လာမယ်ဆိုလို့ရှိရင်ချကိုယ်စလဲတွေပေါ့နော်အဲ့လိုမျိုးပါခုလူမျိုးသမီးတွေနဲ့သမီးကြားမှာအများမထောက်ရအောင်အဲ့လိုမျိုးပေါ့နားလည်မှုလွဲမှာကြားလို့ကျွန်တော်တို့အဲ့လိုမျိုးကန်နာတွေပေါ့နော်လက်ရှိမျိုးသမီးပါတီကိုဘိုလ်လူမှုဆောင်ကော်မတီကိုဦးဘိုလ်ကော်မတီဝင်15ဦးလုံးလုံးဆက်ဆက်ပါတီဝင်ပေါင် နေသူ့အမြင်ကိုအခုလိုပြောပါတယ
်နိုင်ငံတကာမှာတော့ဒီမျိုးသမီးပါတီရှိပါတယ်ဒီနိုင်ငံအားလုံးလည်းမဟုတ်ပါဘူးဒါပေမဲ့ဒီမျိုးသမီးပါတီတွေပေါ်လာရတဲ့ဒီမှာနိုင်ငံရေးပါတီတွေအများစုမှာမျိုးသားတွေဦးဆောင်ထားတယ်ဒီမျိုးသမီးတွေဒီတို့ရဲ့ဂန္ဒီရေးနဲ့တို့ရဲ့ချုံချက်ပိုင်ကူကိုလေးလေးမထားတဲ့အခါမှာဒီမျိုးသမီးပါတီပေါ်လာတယ်လို့ပဲကျွန်တော်ယူဆတယ်။နောက်တော့တို့ရဲ့ကြော်ရလဲမျိုးသမီးများရဲ့အခွင့်အရေးနဲ့မျိုးသမီးများရဲ့အကျိုးအတွက်တို့လှုပ်ဆောင်မယ်ဆိုတော့မျိုးသမီးများစုရဲ့အထောက်အကူတော့တို့ရမယ်လို့ကျွန်တော်ယူဆတယ
်။အမျိုးသမီးပါတီဖွဲ့စည်းခြင်းအဖြစ်အမျိုးသမီးတွေရဲ့လိုအပ်ချက်တွေကိုပုံမူဖြည့်ဆည်းပေးနိုင်မယ်လို့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေတွင်းမှုမတ်တင်တင်ညိုကအခုလိုပြောပါတယ်။
ကျားတို့နိုင်ငံရဲ့လူသားချင်းမြေပေါ်လေတဝက်ဖြစ်တဲ့အမျိုးသမီးတွေရဲ့ဒီကိုစားညံစွမ်းရှိတဲ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုမှာဝင်ရောက်လုပ်ကိုင်ပေးခြင်းအဖြစ်ပေါ်လေနော်နိုင်ငံအနေနဲ့ကပြုပြင်ပြောင်းလဲမှုသွားတဲ့နေရာမှာပို့ပြီးတော့မှမြန်ဆန်ပြီးတော့ဖွံ့ဖြိုးတိုးတက်မှုကိုပုံဦးတည်မယ်ကျားတို့မြန်မာနိုင်ငံမှာရှိနေတဲ့အမျိုးသမီးတွေရဲ့လိုအပ်ချက်တွေကိုလည်းပို့ပြီးတော့မှဖြစ်စီပေးနိုင်မယ်ဆိုတဲ့အရာလေးတစ်ခုကျွန်မမြင်တာပေါ့နော
်တကယ်လို့အမျိုးသမီးပါတီအနေနဲ့တရားဝင်နိုင်ငံရေးပါတီအဖြစ်တည်ထောင်ခွင့်ရမယ်ဆိုရင်တော့မြန်မာနိုင်ငံမှာပရမအဆုံးတော့အမျိုးသမီးနိုင်ငံရေးပါတီဖြစ်လာမှာပါ။မွန်နိုင်ငံရေးပါတီကွဲပြားများလာရင်မွန်ပြည်သူတွေမဲဆန္ဒထက်ဖို့အတွက်ထွေပြားလာမယ့်အနေအထားမှာရှိလာသလိုစန္ဒမဲတွေပြန့်သွားတဲ့အတွက်မြုံမှန်းထားတဲ့အောင်မြင်မှုမရရှိမှာကိုစိုးရိမ်တယ်လို့လည်းပြောဆိုတုံ့တက်မှုတွေလည်းရှိနေပါတယ်ခင်ဗျာ
။နိုင်ငံရေးရဲ့သတင်းပေးပို့ချက်ပါရှင်။အခုကတော့ဒီစားတော့ကုံတွေရဲ့ဘေးကင်းမှုအာမခံချက်ရှိရလားဆိုတာကိုလည်းတင်ပြပေးပါမယ်။အန်ဒီရဲ့ရှိတဲ့စိုးစည်းတွေအသုံးပြုထုတ်လုပ်ထားပါတယ်ဆိုတော့စားတောက်ကုံ19မျိုးကိုကျန်းမာရေးဝန်ကြီးဌာနကလက်တလောကြီးညာလိုက်တဲ့အထက်မှာကလေးတရေစာမှုန့်14မျိုးတောင်ပါရှိပါတယ်အစားတောက်နဲ့ဆေးဝါးကုတ်ကဲမှုရဲ့ခွင့်ပြုချက်နောက်ကုံအမှတ်တစိတ်တောင်မပါတဲ့စားတောက်ကုံတွေဈေးကွက်ထဲမှာအတော်များများရောင်းချနေကြတာတွေကိုမြန်မာအစိုးရဘက်ကထိထိရောက်ရောက်ကင်တွယ်နိုင်တဲ့အခြေအနေရှိပါရဲ့လားဆိုတာနဲ့ဝယ်ယူစားသုံးသူတွေကိုဥပဒေအရကာကွယ်ပေးနိုင်ဖို့စားသုံးသူတွေသတိထားရမယ့်အချက်တွေကိုလည်းနှားဆင်ကြပါအောင်ရှင်ခွင့်မပြုတဲ့ဓာတုဈေးတွေသုံးထားတယ်ဆိုပြီးအမှတ်တစိတ်တောင်မပါတဲ့ဝေဖာလုံးဝေဖာချောင်းဂျယ်လီချိုချင်တဲ့ကက်ဆေးနဲ့ဝမ်ဝမ်တစိတ်ချိုချင်ပြားလိမ္မော်အစိမ့်နောက်အန်ဂရီပတ်ရုပ်ပုံပါရောင်စုံဝေဖာစားတဲ့ကလေးမုံပဲတေးစာရီနဲ့ဘရင်ကန့်ကော်ရွှေဝါဝင်းအမှတ်တစိတ်ငရုတ်သေးအယောင်တင်မှုန်ဝင်းသားအမှတ်တစိတ်ငပိပဇွန်ငပိတို့ဟာစားသုံးဖို့မသင့်တော်ပါဘူးဆိုပြီးကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်မြမဈေးရီထဲမှာသွင်းကုန်ထုတ်ကုန်တိုင်းစင်မရှိဘဲပြည်ပကတင်သွင်းလာတဲ့အစားအသောက်တွေနောက်အစားအသောက်နဲ့ဆေးဝါးကုတ်ကဲမှုဦးစီးဌာနရဲ့ခွင့်ပြုချက်မပါတဲ့စားအသောက်ကုန်တွေကိုအမှတ်တစိတ်မရှိစားအသောက်ကုန်ထဲမှာပါဝင်တဲ့ပစ္စည်းတွေကိုမဖော်ပြဘဲစိတ်ကြိုက်လွတ်လွတ်လပ်လပ်ရောင်းချနေကြတဲ့စားအသောက်ကုန်တွေအတော်များများရှိနေပြီလို့အရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းကကိုဘာအောင်ခိုင်ကထောက်ပြပါတယ
်အမှန်တော့ဒါတွေကဝင်းကုန်းတော့ကိုလိုက်တယ်မရှိဘူးဒါပြည်ပနိုင်ငံဝင်လာနေဆိုရင်ပြည်ထောင်ဝင်လာနေဆိုရင်လည်းအဲ့ဒီရင်ထောက်ခံချက်ဘာမှမပါဘူးနောက်တစ်ခုကကျွန်တော်တို့ဒီ consumer protection law ပေါ့အစားသုံးသူအကောက်အွယ်ပေးဥပဒေမှာပမာလိုပါရမယ်ဆိုပြီးတော့မောင်းရဲ့ tracking မှာဟာလာထောက်လုပ်တဲ့ရေဆွဲတက်တန်းကုန်တဲ့ရေဆွဲ ingredient ထောက်လုပ်တဲ့ company လိပ်စာဟာလာထောက်လုပ်တဲ့အမှတ်စဉ်အဲ့ဒါတွေပါရမယ်လို့ညွှန်ကြားထားရင်လည်းအများစုကတရုတ်ကြာတွေလည်းဟာလာယူရီးယားကြာတွေဟာလာအဲ့ဒါတွေလည်းအဲ့တော့ကျွန်တော်တို့ဈေးကွက်ထဲမှာကလေးတွေကတကယ်ကိုအန္တရာယ်အဲ့တော့ဘာမှခံရမှာမရှိတာတွေစားသုံးနေရတော့ပ
ါအရက်ဖက်အဖွဲ့အစည်းဖြစ်တဲ့အတွက်လည်းဒီစားသုံးကုန်တွေကိုဈေးကွက်ထဲကလိုက်လံရှာဖွေဖော်ထုတ်တာမှာအခက်အခဲတွေရှိသလိုတစ်ဖက်မှာလည်းအာဏာပိုင်တို့ရဲ့ကန့်ကွက်မှုတွေနဲ့လည်းကြုံရတယ်လို့သူကပြောပါတယ
်ဒီတရုတ်ကြားထဲမှာမုံနေရောဗမာပြည်ထောင်ထုတ်တဲ့မုံနေရောတရုတ်မုံနေရောဒီရုပ်ချက်ကြီးတွေလောက်တယ်ပေါ့မလောက်တဲ့အခါမှာဒီနေပြည်တော်ကောင်စီကခေါ်ပြီးတားတာမျိုးတွေရှိတယ်ပေါ့အဲ့တော့မင်းတို့ဒီလိုအဲ့ဒီခင်ဗျာကလည်းလောက်တာလည်းပေါ့နော်တရုတ်နဲ့စစ်ပြေအောင်လောက်နေတာလားပါလားပေါ့အဲ့လိုမျိုးတားမြစ်ထားတဲ့အတွက်သူတို့တွေကဆက်မလုပ်လို့မရဘူးပေါ့နော်အဲကျွန်တော်တို့ရန်ကုန်မှာလည်းရန်ကုန်နဲ့မန္တလေးမှာရှိတဲ့မုံတိုင်းတွေပေါ့အဲ့ဒါအဲ့ဒီမှာအန်ရည်ကြီးတဲ့မုံတွေကိုကျွန်တော်တို့ကလည်းဖြတ်စည်းမယ်ဆိုပြီးတော့ကျွန်တော်တို့မီဒီယာကနေပြောတဲ့အခါမှာတော့ဒီလောလောဆယ်ကျွန်တော်လည်းပြီးခဲ့တဲ့အစည်းအဝေးမှာဒီစားသုံးသူရေးရဦးတည်ဌာနရောင်းချက်ပေါ့အစည်းအဝေးမှာဟာစားသုံးသူရေးရနေတဲ့အစည်းအဝေးမှာ ဖြစ်တင်ပြောရတာရှိပါတယ်သူတို့ကဒါကိုတရုတ်မုံလို့ခေါ်ပါနဲ့ပေါ့မြုပ်ကြတိုင်းပါမုံလို့ခေါ်ပါဒီတရုတ်နိုင်ငံအတင်သွင်းတယ်လို့မပြောပါနဲ့ပေါ့ဆက်နိုင်ငံအတင်သွင်းတယ်လို့ပြောပါပါဘာဖြစ်လို့လဲဆိုတော့အခုဒီတရုတ်နိုင်ငံကနေပြီးတော့ဒီမြန်မာနိုင်ငံရဲ့ဝန်ကြီးဌာနဒုဝန်ကြီးဒီကိုစာဖို့လေပေါ့နော်ဒီကျွန်တော်တို့ဖြတ်စည်းရဲ့မုံနေဟာသူတို့နိုင်ငံထုတ်တဲ့မုံနေဆိုရင်ဒါဒီ ingredients ကိုထုတ်လုပ်တဲ့ရက်ဆွဲတို့မုံနံမဲတို့ကုမ္ပဏီနံမဲတို့စားသုံးရမတင်ဘူးဆိုရင်ဒီအဲ့ကုမ္ပဏီသိစားတွေပြင်းထန်ထုတ်ကုန်နိုင်စင်းတွေပေးပါလို့တောင်းတယ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့အခုရေးပေးရပါတယ်
အနာပိုင်းတို့ကတရားမဝင်ဘေးမကင်းတဲ့စားအောက်တွေကိုတားဆီးတာတွေစားသုံးသူအခွင့်အရေးတွေကိုဥပဒေနဲ့အညီထိထိရောက်ရောက်ကာကွယ်မပေးတာတွေကြောင့်အရက်ဖက်အဖွဲ့အစည်းတစ်ခုအနေနဲ့စားသုံးသူတွေအရေးလှုပ်ဆောင်နေရတာဖြစ်တယ်လို့စားသုံးသူကာကွယ်ရေးအသင်းကပြောပါတယ်အခုလိုဈေးကွက်တွေကစားတောက်ကုန်တွေကိုမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနအစားအသောက်နဲ့ဆေးဝါးကုကဲမှုဦးစီးဌာနအနေနဲ့ဈေးကွက်တစ်ခုလုံးကြီးကြံ့နိုင်တဲ့အခြေအနေတွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေကြားမဲ့သူမရှိပါဘူးရှင
်တော်ရရှင်များရှင်လာမယ့်၅နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှုန်းဟာ900ခန့်လုံးရှိမယ်လို့မြန်မာအစိုးရကခန့်မှန်းထားပါတယ်ဒီလိုခမန်းပြောဆိုမှုဟာလက်တွေ့နဲ့ဘလောက်ကိုက်ညီမှုရှိပါသလဲတိုးတက်မှုတွေကရောအောက်ခြေလူလူအတွက်အကျိုးသက်ရောက်မှုဘလောက်ရှိနိုင်မလဲဆိုတော့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်ဒီအစည်းအဝေးမှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-232-382-999လေးဒါမှမဟုတ်အီးမေးလ်လိပ်စာ bamis@voanews.com ကိုဆက်သွယ်ရမယ့်ကိုယ့်ရဲ့ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီကြိုတင်ပေးပို့ထားဖို့မေတ္တာရက်ခံပါတယ်။လေလိုက်မှာဓာတ်ရိုက်မပါဝင်နိုင်ဘူးဆိုရင်လေကိုဆွေးနွေးချင်တာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေအီးမေးလ်ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးလာကြဖို့ကိုထပ်မံတိုက်တွန်းပါသေးရှင
်။9နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းသောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။ကျမတို့ရဲ့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေကမကြခင်မှာပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးနေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7ဂျူရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါရစေ။အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမအေးသန္တာကျော်ကကြီးညာပေးပါမယ်။
စီးရီးယားနဲ့အီရတ်နိုင်ငံတို့က IS Islamic စစ်သွေးကြွားတွေကိုညွန်ပေါင်းတပ်တွေတိုက်ခိုက်နှိမ်နှင်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးကြဖို့အတွက် American သမ္မတ Barack Obama ဟာ American တပ်မှုကြီးတွေနဲ့ဒီကနေ့အင်္ဂါနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ Washington မြို့တော်အပြင်ဘက်က Andrews လေတဲ့အခြေစိုက်စခန်းမှာဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ဟာအများမြင်ကွင်းကနေပြီးရက်ပေါင်း40ကျော်ပျောက်နေပြီးတော့မှအခုအစိုးရပိုင်းသတင်းဌာနတွေကနေပြန်ပြီးတော့ထွက်ပေါ်လာပါတယ်။အမဲရောင်ဒုတ်ောက်ကိုဘဲဘဲလက်နဲ့ကင်ပြီးတော့ထောက်ထားတဲ့ Mr. Kim ပြုံးရည်နေတဲ့ပုံတွေကို KCN ရုပ်သံနဲ့သတင်းစာတွေမှာဖော်ပြထားကြပါတယ်။Liberia နိုင်ငံမှာအလုံးလုံးနေတဲ့ Ebola ရောဂါကူးစက်ခံထားရသူအသက်56နှစ်အရွယ်ကုလသမဂ္ဂဆေးဝန်ထမ်းတဦးဟာ St. George ဆေးရုံမှာဒီကနေ့ပဲဆုံးပါသွားခဲ့ရပါတယ်။အထူးကုသမှုခံယူနေတော့မှတည်ဆုံသွားခဲ့ရတာဖြစ်ပါတယ်။ El Salvador နိုင်ငံမှာတနင်္လာနေ့ညပိုင်းမှာပြင်းထန်တဲ့ငလျင်လှုပ်သွားခဲ့တာကြောင့်လူတအုပ်မကတည်ဆုံသွားရပါတယ်။ American ဘူမိဗေဒဌာနရဲ့တိုင်းတာချက်အရငလျင်က 9.4 ပြင်းအားရှိပြီးတော့ El Salvador မြို့တော်နယ်မြေတရအကွာ Pacific သမုဒ္ဒရာမြေအောက်ရေအောက်မိုင်40ကျော်ကိုဗဟိုပြုလှုပ်ခတ်သွားတာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးသန္တာကျော်ချိညာပေးခဲ့တာပါဒီညနေခင်းအတွက်စီစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင် View American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေတန်လှည့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.